ဆိုကိုခုနှစ်ဘင်္ဂလားဒေ့ရှ်ဆိုင်ရာကုလသမဂ္ဂတုံ့ပြန်ဆောင်ရွက်ရေးပူးတဲ့စီစဉ်အရအမေရိကန်ဒေါ်လာ10,000ကျပ်စီကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုမှာကူညီမယ်ဆိုပြီးတော့အမေရိကန်ကဆွစ်ဇာလန်နိုင်ငံကြီးတွေပါမြို့ကနေပြီးတော့ဖေရီလာဆန်ငါးရည်နေတုန်းကကြေညာခဲ့ပါတယ်။ဒီငွေကြေးထောက်ပံ့မှုဟာမြန်မာနိုင်ငံကနေဆွလိုက်ပြုံးလိုက်ထွက်ပြေးလာတဲ့ရုံးကြမ ခသည်တွေကိုဘင်္ဂလားဒေ့ရှ်က2019ခုနှစ်ထဲကလက်ခံပေးထားတာပါ။အမေရိကန်ကဩဂတ်စ2019ခုနှစ်မှာအကြမ်းဖက်မှုတွေဖြစ်ခဲ့ကအမေရိကန်ဒေါ်လာ449သန်းနီးပါးကို6ပန်ကျပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကအကြက်သေးတွေမှာလူသားချင်းစာနာမှုအကူအညီတွေကိုအဓိကပံ့ပိုးနေတဲ့နိုင်ငံဖြစ်ဥဆောင်နေပြီးတော့တခြားနိုင်ငံတွေကိုလည်းဒီလိုလူသားချင်းစာနာမှုအကူအညီတွေကိုပေးဖို့တိုက်တွန်းထားပါတယ်အတင်းကျပ်ရွှေပြောင်းခံရတဲ့သူတွေဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရရှိပြန်လာနိုင်ဖို့ခွင့်ပြုပေးတဲ့ခြေနေတွေကိုဖန်တီးပေးဖို့မြန်မာနိုင်ငံကိုဆက်လက်တောင်းဆိုနေတယ်ဆိုပြီးတော့လည်းညင်ညာချက်ထုတ်ပြန်ထားပါတယ်